မင်္ဂလာပါခင်ဗျာဒီတော့မမသားသားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမြန်မာနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တို့ရဲ့အထူးထူးခြားခြားပြောကြားချက်တချို့ကိုမှတ်သားသတိထားမိတဲ့စကားတွေဖြစ်ကောက်နှုတ်တင်ပြလိုပါတယ်မြန်မာအမွေနှစ်ကိုမြန်မာထိမ့်သိမ့်နိုင်ရင်မြန်မာဟာဂုံရမှာဖြစ်ပြီးမြန်မာအမွေနှစ်ကိုတခြားသူတွေကိုပေးပြီးတခြားသူတွေကထိမ့်သိမ့်တာကိုဂုံယူနေတာဟာတလွဲစပင်ကောင်းခြင်းဖြစ်တယ်လို့တီတကူဆရာတော်အရှင်ညာနေထရကမိန့်ကြလိုက်ပါတယ်ပကံရှေးအောင်ညင်ကျင်းမှုနယ်မြေကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးကကမ္ဘာရှေးဟောင်းအမွေအနှစ်ဖြစ်အသိမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးဇူလိုင်လ29ရက်နေ့ကပြည်ဦးလွင်မြို့နယ်အောင်ချမ်းသာကျောင်းတိုင်မှာကျင်းပတဲ့တရားပွဲမှာဆရာတော်ကြီးကအခုလိုဟောကြားလိုက်တာဖြစ်ပါတယ်
။အဲ့ဒါဒီလောက်နှစ်ပေါင်းကြာညောင်းအောင်ဒီအမွေအနှစ်ကြီးကိုဘုန်းကြီးတို့ထိန်းထားတာဘယ်အရေးအာဝါသအောက်မှာလဲလို့မေးရင်ဓမ္မရဲ့အရေးအာဝါသအောက်မှာထိန်းထားမြန်မာအမွေနေ့ကိုမြန်မာထိန်းနိုင်ရင်မြန်မာဟာဂုံယူဖို့ပဲမြန်မာအမွေနေ့ကိုတခြားပေးပြီးတော့ဟိုဘက်ကလူတွေထိန်းပြီးတာကိုဂုံယူနေခြင်းဟာဘာကမဂုံမရှိတဲ့ကိစ္စနော်ကိုယ်တိုင်ပြည်ရဲ့ကိုယ်အမွေနေ့ကိုကိုယ်တိုင်ထိန်းရမှဂုံယူရမှာပဲမို့လားဟိုဘက်ကပေးတဲ့ပိဋ္ဌာန်နဲ့ဟိုကလူတွေထိန်းပြီးတာဟိုကစည်းကမ်းအတိုင်းကိုလို့နားထောင်ကြအဲ့ဒါကိုဂုံယူနေခြင်းဟာအလွဲစပင်ကောင်းခြင်းပဲလို့ဘုန်းကြီးကတော့ဒီလိုပဲထင်တယ်
။ပကံဒေသ UNESCO အသိမှတ်ပြုခံရတဲ့အပေါ်ဝေဖန်တဲ့သူတွေဟာညီညွတ်လူစိတ်မရှိသူတွေဖြစ်တဲ့အကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောကြားလိုက်ပါတယ်။ဇူလိုင်လ31ရက်နေ့ကမန္တလေးတိုင်းဒေသကြီးမြင်းကြံခရိုင်ငဇွန်မြို့နယ်မြို့သာဆက်မှုဥယျာဉ်စီမံကိန်းမှာကျင်းပတဲ့အခမ်းအနားတစ်ခုမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
ပြောလို့ပြောလဲတော့ကျွန်တော်တို့နိုင်ငံရေးမပြောခွင့်နဲ့ဆုံးမသက်တာပေါ့နော် UNESCO ဝင်တာကောင်းတဲ့အချက်ပြန်ဘယ်လိုပုံပြရာကောင်းလဲကျွန်တော်တို့မန္တလေးတိုင်းထဲမှာရှိတဲ့ပခန်းကိုတစ်ကမ္ဘာလုံးမှာအတီးမှတ်တစ်ဖြစ်ဘာလို့မကောင်းလို့နေတာလဲတဲ့နော်ဘယ်ညစ်တဲ့စိတ်အမရှိဘူး Union Spirit ကိုရှိတယ်ကျွန်တော်တို့ကချက်လို့ရတယ်နောက်ဆုံးမြို့ချုပ်နေတယ်ကျွန်တော်တို့မန္တလေးနဲ့ချစ်ပါကျွန်တော်မြန်မာနိုင်ငံကိုကြည့်ရ
မြန်မာနိုင်ငံမှာနိုင်ငံရေးရေချိန်နိုင်ငံရေးအသည့်နှိမ့်ကြနေတဲ့အတွက်နိုင်ငံရေးအသည့်နိုးကြဖို့လိုတယ်လို့အမျိုးသားနိုင်ငံရေးဒီမိုကရက်တစ်ပါတီဥက္ကဋ္ဌဖြစ်တဲ့ဦးစိုးမောင်ကပြောကြားလိုက်ပါတယ်။အာရဗီသတင်းဌာနနဲ့တီးသန့်တွေ့ဆုံမေးမြန်းချက်မှာသမရဦးသိန်းစိန်လက်ထက်သမရရုံးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဒုတိယဗိုလ်ချုပ်ကြီးဟောင်းတူဖြစ်တဲ့ဦးစိုးမောင်ကအခုလိုပြောကြားတာဖြစ်ပါတယ်
။စိတ်ဝင်စားမှုမရှိသေးဘူးဆိုတဲ့နိုင်ငံရေးရေချိန်နှိမ့်မှုတွေကြောင့်အတွင်းခေါ်တွေနှိမ့်နေတဲ့အတွက်ကြောင့်ကျွန်တော်တိုက်ပြီးကနိုင်ငံရေးအသည့်ကိုလိုချဖို့လိုတယ်လူတိုင်းကမဲပေးဖို့လိုတယ်ဖြစ်တယ်ရင်ကျွန်တော်တို့ကလုံပိုင်권ရရင်မဲပေးရင်ကျွန်တော်တို့တခြားနိုင်ငံတခုအရေးယူသလိုပြစ်ဒဏ်ယူပါမယ်နောက်တစ်ခါတရားကြခိုင်းလို့မဲပေးရမယ့်နေရာမှာ50ကြခိုင်းလို့အောက်ပဲလာပြီးမဲပေးရင်ထပ်ပြီးတော့မဲယူရမယ်ဆိုတဲ့ဥပဒေတွေကိုပြဋ္ဌာန်းမှုနှစ်ချက်
လွတ်တော်ရုံးမှာတက်မတော်သားပါဝင်နေတာဟာပျော်လွန်းလို့ပါဝင်နေတာမဟုတ်တဲ့အကြောင်းလက်ရှိမှာတက်မတော်သားပါဝင်မှုကိုရှော့ချဖို့မဖြစ်နိုင်သေးသလိုလက်ရှိ25ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိတိုးမြင့်နေတယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီလွတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလွတ်တော်မှာအကြံပြုတင်ပြလိုက်ပါတယ
်တက်မတော်သားလွတ်တော်ကိုယ်စားလှယ်ရဲ့ရည်သွယ်ကိုလွတ်တော်တက်တန်းလိုက်ရှော့ချဖို့ NLD ပါတီကတင်ပြခဲ့သလိုပါတီ၄ခုကတော့ပယ်ဖျက်ရန်တင်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဟာဖက်ဒရှင်ပြည်ရောဖြစ်ပြီးတော့မှအင်တာမတ်နှုတ်နေပါသေးတယ်နောက်ကဘာနဲ့ OIC တို့နဲ့အတူ UN ကတောင်မှမြန်မာနိုင်ငံရေးမှာဝင်ရောက်ဆက်ပက်ချေလှမ်းမှုတွေများပြားလာသလိုငြိမ်းချမ်းရေးအပြည့်အစုံမရသေးတဲ့လက်နက်ကင်တွေအင်အားကလည်းရခိုင်တပ်သိမ်းကျော်ကနေတောက်ခမန်းလေးတွေကြီးထွားလာနေပါတယ်။ဒီလိုအခြေအနေမျိုးမှာတပ်မတော်ဟာလွတ်တော်ကနေရာခိုင်နှုန်းလျှော့ချဖို့လုံးဝဆုတ်ခွာဖို့ဆိုတာဖြစ်နိုင်သေးပါဘူး။ကျွန်တော်တပ်မတော်သားလွတ်တော်ကိုယ်စားလှယ်မဟုတ်ပေမဲ့ပြောနိုင်တာတစ်ခုကတော့တပ်မတော်ဟာတိတ်ပြီးပျော်နေလို့လွတ်တော်မှာပါဝင်နေတာမဟုတ်ဘူးဆိုတာပါပဲ
။ဒီနယ်များနဲ့ဖွဲ့တဲ့ဖက်ဒရယ်ပြည်တော်စုစနစ်ကိုမသွားနိုင်ပဲတုံ့ဆိုင်နေခဲ့ရင်တိုင်းရင်းသားတွေကကိုပိုင်ပြတ်ထန်းအုပ်ချုပ်ခွင့်ရှိတဲ့ Confederate စနစ်ကိုတောင်းဆိုလာမှာဖြစ်တယ်လို့သမရဦးသိန်းစိန်လက်ထက်သမရရုံးဝန်ကြီးတူဖြစ်ခဲ့ပြီးအခုတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တူဖြစ်တာဝန်ထမ်းဆောင်နေတဲ့ဦးစိုးသိန်းကပြောကြားလိုက်ပါတယ်။ဩဂုတ်လတရနေ့ကလွှတ်တော်မှာသတင်းတော်တွေနဲ့တွေ့ဆုံရမှာဦးစိုးသိန်းကအခုလိုပြောလိုက်တာဖြစ်ပါတယ်
။ Federal စနစ်ကိုသွားဖို့အတွက်ကျွန်တော်လွှတ်တော်ကရဲဝံမရွှေ့ပဲနဲ့တုံဆိုင်တုံဆိုင်ရွှေ့နေလျင်လူတွေက Confederate ကိုတောင်းလိုက်မှာ Confederate ။ဘာလို့ပြီးတယ်မပေးဘူးထစ်နေတော့သူကပါပို့ပြီးတော့ခေါ်လဲဘွားတော်ဘောလို့မျိုးသူမိုင်းလာတော့လို့လုံးချင်တာ ya khan ya lai phit chin la a da tri dik tha yang pe sia shi da o myan myan pe myan myan pyu su pe myan myan lou pi
phwa si bon che ka u ri ko ma pyin mae set sat khan twa yin dai mi ha lat net ne lwan mo tha de pi daw su a phit da set shi bi lat net ne lwan mo tha de pi daw su ma ba tu ma sait chan da ma ma hou bu lo nri party lut daw ko so le u yi mo ha pyo cha lai par de Sulaiman lah dia ni kalut orang macam barai, fokus pun biasanya ini komedi, sih kanan ni betul dek, so ini je kuten jaya mah, uyi mungah aku lupa jalan itu apa ni.
Cikang uli kau mabian me, di dalam sebi sekarang dua lalu kau maya bula lalu biasa siapa ni. Biar aku mabio kau bodoh tu, lenen ni ane, tengah lalu ya kau ya bah. Tapi yang nasil ni nyomu sura lor, lenen ni di salu ya kau ni ya mau bau. Biar aku dah ada jah. ตบอดูจีบิวหมู่นั่นตายาไหนเนี่ยยาผิดไปอโชชาอานาตีแท้ไข่เมยเยสุดาก็တော့ปูปี้ตองเน่ๆไปเองอาบางบ้องซုံซုံยีอากองหมู่โลอะไปเลยแม่ไงเองอาซีวายเองอาปัญญาเองอายินเจ้หมู่เองอาสิเองอาอสวยเข็มหมู่เองอาอาบางซုံโลอะถาผิดไปแล้วนั่นเนี่ยพี่ซีล้วนโมถ่าได้พี่ตองซุตะคู่เด้มาไม่ตัดตาลุเนียไปแม่
ဘယ်သူမှတော့စိတ်ရချမ်းသာမှုကိုရရှိကြမယ်မဟုတ်ပါဘူးလွတ်တော်ရဲ့ရောက်လာတဲ့တမရတာကိုယ်စားလှယ်များနဲ့အဓိကအာဏာရပါတီဖြစ်တဲ့ NLD ပါတီလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူမျက်နှာကိုကြည့်ပြီးတော့ပြည်သူများနဲ့အတူလက်တွေ့ကြကြဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်
SNLDကဥဆိုင်ထွန်အေးကပြောကြားလိုက်ပါတယ်။ဇူလိုင်လ၄ရက်နေ့ကလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးရမှာအခုလိုပြောကြားရတာဖြစ်ပါတယ်။ဒီတောင်စုလွှတ်တော်အသင်းမှာရောက်ရှိလာကြတဲ့ဒီလူကိုချစ်တော်တမတော်သားကိုယ်စားလှယ်များအနေနဲ့၎င်းဒီလူအကျိုးဒီလူမျက်နှာကိုရှေ့ရှုရဲ့ဒီလူများနဲ့အတူဖွဲ့စည်းပုံအခြေခံဥပဒေကိုလက်တွေ့ကြကြပြင်ဆင်ပေးတော်မူကြပါဟုတိုက်
ြပါစေခင်ဗျာ။